SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00 နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။ တော်ရရှင်များယခုတင်ဆက်ပေးမှာကတော့ဌာနေတိုင်းရင်းသားများအကြားယဉ်ကျေးမှုကွဲပြားမှုနားလည်ရန်အရေးကြီးတယ်ဆိုတော့ဆောင်းပါးပဲဖြစ်ပါတယ်။တော်ရရှင်များခင်ဗျာ။ Australia ရဲ့ပထမနိုင်ငံသားများကြားတွင်မတူကွဲပြားမှုကိုနားလေခြင်းသည် Aboriginal နဲ့ Torres Strait Islander လူမျိုးများနဲ့ထိတွေ့ပြီးအဓိပ္ပာယ်ရှိသောဆက်ဆံရေးကိုတည်ဆောက်ရမှာအရေးကြီးပါတယ်။ Australia ရဲ့ဌာနေတိုင်းရင်းသားများအတွင်ကျွဲဝသောကွဲပြားမှုများသည့်ဆွဲဆောင်မှုရှိသောရှူဒေါင်းတစ်ခုဖြစ်ပြီး Aboriginal နဲ့ Torres Strait Islander လူမျိုးအလုံးတသားတည်းကျနေသောအုပ်စုတစ်ခုမှဖြစ်တယ်ဟုသောဘုံယူဆအမှားကိုဖိဆန်းနေပါတယ်။ဌာနေတိုင်းရင်းသားများသည်ယဉ်ကျေးမှုများဘာသာစကားများနှင့်လူနေမှုပုံစံများအမျိုးအနွယ်ဖွဲ့စည်းပုံများကိုကိုးစားပြုပါသည်။ဤမတူကွဲပြားမှုကိုလွှမ်းခြုံရန်အကောင်းဆုံးနည်းလမ်းတစ်ခုမှာဩစတြေးလျရဲ့ဌာနေတိုင်းရင်းသားများမေးပုံကိုကြည့်ရှုခြင်းဩစတြေးလျအနောက်ပိုင်းကင်ဘလီဒေသရှိဘာရီကန်ထရီမှအချီးကဲအန်တီမိုယာအန်ဒရူးကရှင်းပြပါသည်။
We invite people to take a look at that because there's about 500 nations that are on that map. So just at a glance, people can just see how diverse we are here in Australia. People don't realize to look at that and go, oh, I didn't realize there were so many groups, which there are so many nations, of course.
Each nation has its own language or shares a common language with another.
So that's an awful lot of languages.
An awful lot of languages. ဘာသာစကားတစ်ခုနဲ့ဘုံဘာသာစကားတစ်ခုမျှဝေထားတယ်ဒါလည်းရှေ့အပါဝင်ဌာနေတိုင်းရင်းသားဘာသာစကား250ကျော်ရှိပြီး၎င်းတို့ရဲ့ယဉ်ကျေးမှုလူနေမှုပုံစံများနဲ့မျိုးနွယ်ဖွဲ့စည်းပုံများသည်နိုင်ငံတော်လုံးတွင်ပင်ကွဲပြားနေကြောင်းအန်တီမိုယာကထပ်လောင်းပြောကြားခဲ့ပါတယ်
I can tell just looking at Aboriginal art. I know exactly which area of Australia it comes from. It's that particular. Most people associate dot painting with Aboriginal culture, but that's just one nation. When you look to Bardi people, my people, we're saltwater people, our art is very much similar to other islanders around the world.
Aboriginal art ko chi yong ne chama pyo nai ne. Australia ye be de ta ga la de so ra ko ati cha chama thi ba de.အဲ့ဒါကထူကြားတယ်လူအများစုသည်အဆက်အပြောက်ပကြီးများက Aboriginal ယဉ်ကျေးမှုနဲ့ဆက်ဆက်နေတော့လဲ၎င်းမှာလူမျိုးတစ်မျိုးတည်းသာဖြစ်ပါတယ်သင်တို့ဘာတွေလူတွေငါလူတွေငါတို့ကရေငန်လူသားတွေပဲငါတို့အမှုပညာကကဘာတဝန်းကတခြားကျွန်းသူကျွန်းသားတွေနဲ့အရန်ဆင်တူပြီး line တွေကိုပုံဖော်ထားတဲ့ geometric ပကြီးတွေဖြစ်ပြီးအဲ့ဒါကအဆက်မပါတဲ့ပကြီးကားချက်တွေပါသူသူမကပြောဆိုပါတယ် Evolve Community ရဲ့တွဲဖက် Director စာရေးဆရာရှေနေအန်တီမာယာကဌာနေတိုင်းသားများနဲ့ထိတွေ့ဆက်ဆံရမှာအရွယ်စားတစ်ခုတည်းလို့ယူဆခြင်းသည်အားလုံးနဲ့မကိုက်ညီဘူးလို့လူများကနားရရမယ်လို့ဆိုပါတယ်၎င်းသည်သင်အားပုံမှန်အဓိပ္ပာယ်ရှိသောဆက်ဆံရေးများတည်ဆောက်စေနိုင်မဲ့အသိုင်းအဝိုင်းတစ်ခုရဲ့ဒလိထုံတမ်းများနဲ့ဒလိထုံတမ်းများကိုလေးစားမှုပြသရန်အရေးကြီးသောခြေလှမ်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။ကာလာရိုဂျာစီအန်တီမိုညာနှင့်အတူအလုံးလုံးသောဌာနေတိုင်းရင်းသားမဟာမိတ်တူဖြစ်ပါတယ်။ဒီအသည့်ပညာသည်ဩစတြေးလျနိုင်ငံရဲ့မျှဝေထားသောသမိုင်းကြောင်းကိုနားလည်ရန်အရေးကြီးကြောင်းနဲ့ဌာနေတိုင်းရင်းသားများနဲ့ဌာနေတိုင်းရင်းသားမဟုတ်သူများကြားအဘဲကြောင့်ကွာဟာချက်များယနေ့ထိရှိနေပါသေးတယ်လို့သူမကထပ်လောင်းပြောဆိုပါတယ်။ဩစတြေးလျကို ပထမဆုံးကိုလိုနီပြုပြီးဆက်လက်တည်ရှိနေခြင်းကျွန်ုပ်တို့ရဲ့ပြဿနာရဲ့အဓိကအချက်ဖြစ်တဲ့အီမတူကွဲပြားမှုအကြောင်းကိုအသိတရားကင်းမဲ့ခြင်းပင်ဖြစ်ပါတယ်။ယခုလက်ရှိဖြစ်ပေါ်နေတဲ့ကျွန်ုပ်တို့ရဲ့ပြဿနာအများပြားမှာ Aboriginal နဲ့ Torres Strait Islander လူမျိုးများကိုတသားရီကျသောအုပ်စုတစ်ခုအဖြစ်မြင်ကြပြီးဤကျွဲဝသောကွဲပြားမှုကိုအသိမှတ်မပြုခြင်းရှိခြင်းကြောင့်ဖြစ်တယ်လို့သူမကပြောဆိုပါတယ်။ Australia ဟာအမြဲတမ်းယဉ်ကျေးမှုပေါင်းစုံရှိပါတယ်။ထာနေတိုင်းသားများသည်ယဉ်ကျေးမှုပေါင်းစုံတွင်ကျွမ်းကျင်သူများဖြစ်ကြတယ်လို့အန်တီမွန်ညာကပြောဆိုပါတယ်
။ People think that it's a new thing, but my people have been dealing with multiculturalism for thousands of years. We've learned to interact with the other Aboriginal groups, learn to speak some of the different languages, but we've had to learn to interact with people that have different customs, different protocols and whatnot. So I always say to people, we are the experts in multiculturalism.
And I think government especially needs to come more to those nations to show them how to do it. Aboriginal အဖွဲ့တွေနဲ့အပြန်အလှန်ဆက်ဆံဖို့သင်ယူခဲ့ပြီးမတူညီတဲ့ဘာသာစကားတချို့ကိုပြောတတ်အောင်သင်ယူခဲ့တယ်လို့သူမကရှင်းပြပါတယ်။ဌာနေတိုင်းသားများနဲ့ယဉ်ကျေးမှုအမွေနဲ့များရှိတဲ့ဒေါက်တာမာရီကိုစမစ်ကဲ့သို့သောပုဂ္ဂိုလ်များကိုအသိမှတ်ပြုရန်အရေးကြီးပါတယ်။ထို့ကြောင့်ပထမဩစတြေးလျလူမျိုးများရဲ့ကွဲပြားမှုကိုကျွယ်ဝစေပါတယ်။သူမရဲ့ဖခင်ဟာညူဆောက်ဝေးရဲ့တောင်ဘက်ကာယိုဒန်ရှိ UN Nation မှဖြစ်ပြီးသူမရဲ့မိခင်မှာဂျပန်နိုင်ငံကိုရှူရှိကိုကူရာမှဖြစ်ပါတယ်။ဂျပန်ပလဲလုပ်ငန်းရှိရာမြောက်ဖက်နဲ့အနောက်မြောက်ဩစတြေးလျကကျမရဲ့ဂျပန်နဲ့ Aboriginal အမွေအနှစ်တွေကြောင်းလို့တချို့ကယူဆကြတယ်။ဒါပေမဲ့အဖေကဂျပန်ကိုခရီးသွားတော့ကကိုရှူကကော်ဖီဆိုင်မှာအမေနဲ့တွေ့ခဲ့တာပါ။သူတို့ဂျပန်မှာလက်ထပ်ပြီးတာနဲ့သူကိုဩစတြေးလျကိုခေါ်လာခဲ့ပါတယ်။သူကြီးပြင်းလာတဲ့အခါမှာဒေါက်တာစမစ်သည်အာရှရုပ်အသွင်ပြင်ရှိခြင်းကြောင့် racial slurs အများပြားကိုတွေ့ကြုံခံစားခဲ့ရတော့လေထိုမှတ်ချက်များသည်သူမသည် Aboriginal လူမျိုးဖြစ်ကြောင်းလူအများပြားသိရှိလာတဲ့အခါမှာအဆိုပါမှတ်ချက်များသည်နောက်တဆင့်သို့ရောက်ရှိသွားတယ်လို့ဆိုပါတယ်။သူတို့မှာအသားအရောင်သို့မဟုတ်ယဉ်ကျေးမှုအစဉ်တန်းကဲ့သို့ Aboriginal လူမျိုးများနဲ့ပတ်သက်သောတွေးခေါ်ပုံစံများနဲ့ခြင်းမြောင်းသောခံယူချက်များကြောင့်ဖြစ်တယ်လို့ဒေါက်တာစမစ်ကရှင်းပြပါတယ်။လူတွေကသူတို့ဘဝမှာအရင်က Aboriginal လူမျိုးနဲ့မဆုံဘူးလို့ထင်ကောင်းထင်နိုင်ပေမဲ့ဖြစ်နိုင်ချေရှိနိုင်တယ်။အဲ့ဒါကလူတွေရဲ့စံနမူနာနဲ့အယူအဆတွေကိုအတိမပြုနိုင်လို့ပါပဲ။ယဉ်ကျေးမှုပေါင်းစုံရှိသောမြန်မာ့ခေတ်ဩစတြေးလျသည်ဌာနေတိုင်းသားလူအိုးရေအတွင်းမတူကွဲပြားမှုကိုအသိမှတ်ပြုလက်ခံရမယ်လို့ဒေါက်တာစမစ်ကပြောဆိုပါတယ်။ Aboriginal လူမျိုးတွေအကြောင်းအရန်ရိုးစင်းတဲ့နီလန်းတွေနဲ့တွဲချည်ရင်ရိုးရိုးရှင်းရှင်းဖြည့်ရှင်နည်းတွေလည်းရှိပါတယ်။အဲ့ဒါကခြေခြေပြန့်ပြန့်ကွဲပြားသောဖြည့်ရှင်းချက်များနဲ့တွဲခေါ်မှုတို့ကိုလိုအပ်တဲ့ရှုပ်ထွေးသောကွဲပြားသောအယူဆတစ်ခုဖြစ်ပါတယ်။ဒီမတူကွဲပြားမှုကိုဌာနေမဟုတ်သူများနားမလည်ပါကလူများသည်အမှားများကျူးလွန်နိုင်ကြောင်းကယ်ရော်ရော်ဂျာစ်ကရှင်းပြပါတယ်လူမျိုးရေးခွဲခြားမှုဖြစ်နိုင်တဲ့တစ်ခုခုကိုအရန်နစ်နာစေနိုင်တဲ့အရာလို့ကျမတို့ပြောနိုင်ပါတယ်ဒါကနားလည်မှုရဲ့အတားဆီးတစ်ခုပါပဲဌာနေတိုင်းသားများကွဲပြားမှုအကြောင်းဘယ်မှာလိမ့်လာနိုင်မလဲဥရောပတခွင်ခီးသွားတဲ့အခါသင်အလိုရှိသည့်အတိုင်းမြေပုံဖြင့်စတင်ပါသင်ရောက်ရှိနေသောနိုင်ငံကိုခွဲခြားသတ်မှတ်ခါ၎င်းရဲ့ယဉ်ကျေးမှုနှင့်ဘာသာစကားများကိုလေ့လာပါသင်ဆစ်ဒနီကနေနှစ်နာရီထက်ပိုပြီးခီးသွားရင်ခြားနားတဲ့နိုင်ငံတွေကိုဖြတ်သန်းနေတယ်လို့ရော်ဂျာစ်ကဆိုပါတယ်၎င်းရဲ့မြေယိုဖလားပိုင်ရှင်များနဲ့သမိုင်းကြောင်းအပါအဝင်နိုင်ငံကိုနေရှိုင်းစွာထိုးထွင်းသိမြင်နိုင်ရန် Land Council နဲ့ Local Council များသည်ကောင်းသောအစားပြုနိုင်တဲ့အချက်ဖြစ်ပါれ။ Aunty Mayan ကမိမိကိုယ်ကိုပညာပေးလို့ပြောဆိုပါれ
။ Learn as much as you can. Engage especially with First Nations peoples. There's no need to be afraid. Just introduce yourself. go along to community events. As people begin to see you as a regular visitor, you'll find that they'll open up and may start calling you by your names once you've introduced yourself. But it's just like being brave enough to take that step, to get to know your First Nation lu myo mya ne thi twei ba
chao sia ma lo ba bu ko 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 mait set ba a tai wai ma phit phit ni da rue ko twa chi yong ba be First Nation mya ne thi chwa yan tho che lan ko hla nai la aw ရဲရင်ချင်းအကြောင်းဖြစ်တယ်လို့ဆိုပါတယ်။သောရရှိမြခင် SPS သတင်းဌာနကယူမီအိုဘာနဲ့လိုဝါနာဂရန်တိုရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TVonline ဒါမှမဟုတ် SBS radio app ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်